in Burmese.
မြန်မာနိုင်ငံမှာတော်တော်ရှင်များရှင်2018ခုနှစ်မတ်လ9ရက်ဗုဒ္ဓနေ့ညနေခင်းပြည်ဝစီစဉ်ဒီကိုမိတ်ခင်ပြောင်းစုမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိမိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်စမိုင်းအတန်းစမဒီနေ့ညနေခင်းတွေ့စီစဉ်ဒီကိုတင်ဆက်ပေးတော့မှာပါ
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးတော့မှာပါနောင်လအတွင်းမှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားခေါင်းဆောင်တွေတတိယအကြိမ်မြောက်တွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။မြောက်ကိုရီးယားပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်ပိတ်ဆို့တန်ခတ်မှုအသစ်ချမှတ်ဖို့ရှိနေပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မအီတန်စင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော်တာရှိနေတာစင်ကြားအမေတွေမှာအငင်းပွားဝယ်ပြင်ဆင်မှုတွေကြောင့်ကံကွယ်မှုတွေနဲ့ကြုံနေရတဲ့ရင်းရင်းစွာဆူဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်ကနေဒီကနေ့မှအတည်ပြုလိုက်တာနဲ့ပတ်သက်ပြီးတော့
ဒီတဲ့အရေးကြီးတဲ့ဥပဒေတွေပြဋ္ဌာန်းဖို့လိုတယ်ဒီဒီမိုကရေစီနဲ့ပတ်သက်တဲ့ဥပဒေမျိုးမှာကျွန်တော်တို့ဒီမိုကရေစီဘောင်ကျင်းအောင်တပ်သားတာမျိုးတွေမလုပ်ဆိုင်ခြင်းမဟုတ်ဘူးဒီဒီမိုကရေစ
ီစကိုင်းဒေတာကြီးစကိုင်းဒေတာကြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥယျာထုကခုလိုပြောသွားတာကိုမကြားခင်မှာပြေဆုံးနာဆင်ကြားပါပါဒါပြင်ကရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံးကရင်ယူကြဒီကနေ့ထိဆက်ဖြစ်နေတဲ့တိုက်ပွဲတွေရဲ့နောက်ဆုံးရအခြေအနေတွေကိုလည်းတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးသွားပါမယ်ရှင်
။မြောက်ကိုရီးယားရဲ့နျူကလ ియర్ ထိပ်ဖူးတဲ့ဒုံးကျည်လက်နက်ထုတ်လွှင့်မှုဆိုင်ရာနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားရဲ့ရွေးချယ်တဲ့လမ်းပေါ်မူတည်ပြီးအမေရိကန်ပြည်ထောင်စုကတင့်တော်တယ်လို့တုံ့ပြန်ဆောင်ရွက်သွားမှာဖြစ်ပြီးတော့မြောက်ကိုရီးယားဘက်ကကောင်းမွန်မှန်ကန်တဲ့နည်းလမ်းကိုရွေးမယ်လို့မျှော်လင့်ထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဟာသူ့ရဲ့နျူကလ ియర్ လက်နက်အစီအစဉ်ကိုဆွံ့လွတ်ရေးအတွက်အမေရိကန်ပြည်ထောင်စုနဲ့စတင်ဆွေးနွေးလိုတဲ့ဆန္ဒရှိကြောင်းတောင်ကိုရီးယားကအင်ဂါနေ့ကပြောကြားခဲ့ပြီးတဲ့နောက်မှာသမ္မတထရမ့်ကအခုလိုပြောကြားလိုက်တာပါကိုရီးယားနိုင်ငံကြားလက်ရှိဆွေးနွေးမှုတွေကနေကိုရီးယားကျွန်းဆက်ဒေသမှာတင်းမာမှုတွေလျော့ပါဖို့ဖြစ်လာမယ်ဆိုရင်ဒါဟာကမ္ဘာကြီးအတွက်သိကောင်းကြောင်းလဲသမ္မတထရမ့်ကပြောပါတယ်နောက်လာအတွင်းတောင်နဲ့မြောက်ကိုရီးယားနိုင်ငံကိုယ်စားလှယ်ဖွဲ့ဟာနိုင်ငံကြားစစ်မဲ့ဇုံကပတ်ဝန်းကျင်ရွာမှာတွေ့ဆုံဆွေးနွေးမှုရှိတဲ့အကြောင်းလဲတောင်ကိုရီးယားကဒီကနေ့မှတည်ပြီးပြောပါရယ်လာမယ့်ဧပြီလနောက်ပိုင်းမှာတတိယအကြိမ်မြောက်တောင်နဲ့မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးကျင်းပသွားဖို့သဘောတူညီမှုရရှိထားပြီးဖြစ်ကြောင်းနဲ့ဒီမန်တိုင်ငယ်မှာလဲကြိုတင်ပြင်ဆင်တဲ့အနေနဲ့အောက်ခြေဆွေးနွေးပွဲတွေကျင်းပသွားမှာဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံကပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါရယ
်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ရဲ့အဖေတူမေခွဲအကိုတော်ဆက်သူကိုလွန်ခဲ့တဲ့နှစ်ကမလေးရှားနိုင်ငံမှာအဆိတ်နဲ့လုပ်ကြံတက်ဖြတ်တာကြောင့်မြောက်ကိုရီးယားပေါ်စီးပွားရေးတက္ကသိုလ်ဆွေးနွေးမှုသူအသစ်ချမှတ်မယ်လို့အမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။ကင်ဂျွန်နမေကို2017ခုနှစ်မနစ်ကဖေဖော်ဝါရီ13ရက်နေ့မှာကွာလာလမ်ပူလေဆိပ်မှာအာယုန်ကျော်ထိခိုက်စေတဲ့ VX အဆိတ်နဲ့လုံခြုံတပ်ဖြတ်တာကြောင့်အခုလိုတက္ကသိုလ်မှုအသစ်ချမှတ်မှာဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဌာနကအင်ကာနေ့မှာကြေညာခဲ့တာပါ။ဓာတုလက်နက်တွေပေါ်တစ်ကမ္ဘာလုံးကဆန့်ကျင်လက်ခံထားတဲ့စံသတ်မှတ်ချက်တွေကိုဖောက်ပြပြီးမြောက်ကိုရီးယားဆိုရဟာအစဉ်ချင်းမဲ့ပြုမူခဲ့တယ်လို့လူစုလိုက်ပြုံလိုက်တည်ဆုံးစီနိုင်တာမျိုးကိုအသုံးပြုတဲ့မြောက်ကိုရီးယားရဲ့လုပ်ရမျိုးကိုသီးခံမှာမဟုတ်ဘူးလို့လည်းနိုင်ငံခြားရေးပြောခွင့်ရဟက်တန်ညူဝက်ကကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်။ဒီလေဆိပ်မှာတပ်ဆင်ထားတဲ့လုံခြုံရေးကင်မရာမှာအမျိုးသမီးနှုတ်ဟာအစိတ်တန်းငွေကိုကင်မြဲမျက်နှာစီဖြန်လိုက်ပြီးတဲ့နောက်မိနစ်ပိုင်းအတွင်းမှာကင်တည်ဆုံးသွားခဲ့ရတာပါ။2000ခုနှစ်ကဂျပန်နိုင်ငံတိုကျိုမြို့ကဒစ္စနီလန်အပန်းဖြေကစားခွင့်ကိုနိုင်ငံကူးလက်မှတ်တုနဲ့ဆောက်ရောက်တာကြောင့်ကင်ဂျုံနမ်ကိုသူ့ရဲ့ဖခင်အရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အေးဟာမျက်နှာမပေးခဲ့တယ်လို့ကင်ဂျွန်အန်နဲ့လည်းဆက်ဆံရေးခက်ခဲခြင်းရှိနေခဲ့တာပ
ါအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစင်မြင့်ဆုံးစီးပွားရေးအကြံပေးကဒီနှုတ်ထွက်လိုက်ပါတယ်နိုင်ငံသားကတင်သွင်းတဲ့တမ်မနီနဲ့အလူမီနီယံ၏အပေါ်အခွန်တိုးကောက်ဖို့သမ္မတထရမ့်အနေနဲ့ဆုံးဖြတ်ပြီးမှစီးပွားရေးအကြံပေးရရှိချုပ်ဂယ်ရီခုံးအနေနဲ့ဒီအပေါ်အပြင်းထန်ဒီမလုပ်ဖို့တားခဲ့ရကနေအခုတော့နှုတ်ထွက်သွားပါပြီအိမ်မီရောရရှိတွေကခုံကူလို့နှုတ်ထွက်မှုနောက်ကမှဘာပြဿနာမှမရှိဘူးလို့ကောက်ွယ်ပြောဆိုထားပါတယ်။ဒါပေမဲ့လွန်ခဲ့တဲ့သတင်းပတ်တုန်းကပဲခုံဘက်ကတော့ဒီတမ်မနီနဲ့အလူမီနီယံသွင်းကုန်လေးအပေါ်မတရားအခွန်တိုးကောက်ဖို့သူလက်မခံကြောင်းနဲ့ဒီဆုံးဖြတ်ချက်ချရင်သူနှုတ်ထွက်မယ်လို့သတိပေးခဲ့ပူပါတယ်။တကယ်တော့ဒီနှစ်ထဲမှာသမ္မတထရမ့်ရဲ့အရေးပါတဲ့ထိတ်တန့်အကြံပေးတွေတဦးပြီးတဦးနှုတ်ထွက်ခဲ့ရမှာအမျိုးသားစီးပွားရေးကောင်စီအကြီးအကဲမစ္စကုံးဟာစထုတ်ကမြောက်နှုတ်ထွက်တဲ့အင်ဂျီရောအရာရှိဖြစ်ပါတယ်။အရင်နှုတ်ထွက်ခဲ့တဲ့အင်ဂျီရောထိတ်တန့်အရာရှိတွေကတော့သမရရဲ့အနီးကပ်ပြင်ကြားရေးညှဉ်းချိုင်းမှု Hope Hicks နဲ့နောက်ဒီလက်ထောက်ဆက်သွယ်ညှဉ်းချိုင်းမှုတခါဒီအာနာကြီးတဲ့ဝန်ထမ်းပိုင်းဆိုင်ရာအတွင်းမှုတို့ဖြစ်ပါတယ်ခင်ဗျာ
။ Sierra Leone နိုင်ငံကမဲဆန္ဒရှင်ပြည်သူတွေကတော့သမရစစ်ကိုရွေးချယ်ဖို့မဲယုံတွေကိုဒီနေ့တွားနေကြပါပြီ။2014ခုနှစ်တုန်းကဒီနောက်အာဖရိကနိုင်ငံမှာ Ebola Virus ရောဂါကပ်ကြီးတန်းကြောင့် ဒီကိုရီးယားရဲ့နျူကလီးယားထိပ်ဖူးအတွက်ဒုံးကျည်လက်နက်ထောက်လုံမှုဆိုင်ရာနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားကစီးပွားရေးတက်ခဲရာကနေပြန်ကောင်းလာရင်မျှော်လင့်ချက်တွေနဲ့အတူအခုလိုမဲသွားပေးနေကြတာပါ ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေခွင့်ပြုချက်အတိုင်းသမရတတန်နှစ်ကြိမ်ထမ်းဆောင်ခဲ့တဲ့လက်ရှိသမရအနက်စ်ပိုင်းခိုရိုမာကိုဆက်ခံဖို့သမရလောင်း၁၆ဦးဒီရွေးကောက်ပွဲမှာဝင်ပြိုင်နေကြပါတယ်ဒီထက်ကထိပ်ဆုံးကပြေးနေတဲ့သမရလောင်း၂ဦးကတော့အစိုးရပါတီဖြစ်တဲ့နိုင်ငံလုံးဆိုင်ရာပြည်သူ့ကွန်ဂရက်ပါတီဥက္ကဋ္ဌဆမ်မူရာကာမာရာနဲ့ဆီယာလီယွန်ပြည်သူ့ပါတီ
SLPP ကောင်းဆောင်ဂျူလီယပ်စ်မတာတို့ဖြစ်ပါတယ်ဒါပေမဲ့ကုလသမဂ္ဂရာရှိအောင်သူဦးဆောင်ပြီးအသစ်ဖွဲ့စည်းထားတဲ့အမျိုးသားကာကွယ်ရေးမဟာမိတ်ပါတီအနေနဲ့လည်းဒီထိပ်ဆုံးကပြေးနေတဲ့သမရလောင်းတွေရဲ့ပါတီတစ်ခုကိုမကြိုက်တဲ့လူငယ်တချို့ရဲ့ထောက်ခံမှုကိုရတာပါတယ်ဒီသမရရွေးကောက်ပွဲမှာဝင်ပြိုင်တဲ့သူများလုံးနာမှုဘယ်သမရလောင်းမှထောက်ခံမဲ့50ရာခိုင်နှုန်းမရရင်တော့နောက ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းထိုမီတာ70 kHz 1068 MHz ဖိုင်းထိုမီတာ19 kHz 15565နဲ့ဖိုင်းထိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်စနစ်တကျဖိနှိပ်မှုတွေရှိနေတာကြောင့်ဘင်္ဂလားဒေ့ရှ်ကနေအဲ့ဒီဒုက္ခသည်တွေနေရပြန်ဖို့ဟာမဖြစ်နိုင်ဘူးလို့လူ့ခွင့်ဆိုင်ရာကုလသမဂ္ဂယုံကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေကိုဖိနှိပ်နေတာတွေရော့ချသွားပေမဲ့လည်းတပ်ဖြတ်မှုတွေအဓမ္မပြုကျင့်မှုတွေမတရားဖန်ဆီးခေါ်ဆောင်တာတွေနဲ့အစာရေစာမလုံလောက်မှုတွေရှိနေတာတွေနဲ့ပတ်သက်ပြီးတော့လက်ထောက်အတွင်းမှုချုပ်အန်ဒရူးဂိလ်မိုးရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလေးရဲ့ကြာကီးစဉ်အတွင်းမှာအထောက်အထားထိုင်ငံလုံလုံနဲ့တွေ့ခဲ့ရကြောင်းလူ့ခွင့်ဆိုင်ရာကုလယုံပြောခွင့်ရရူပတ်ကိုဗီကဆွစ်ဇာလန်မှာကျင်းပတဲ့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်တာပါမြန်မာအစိုးရကတော့အခုလိုဆွဆဲချက်တွေကိုတောက်လျှောက်ငင်းဆန်လာတာဖြစ်ပြီးဒုက္ခသည်တွေကိုပြန်လက်ခံသွားဖို့အစဉ်သင်မယ်လို့ပြောထားပါတယ်လွန်ခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မှာအာဆာဆွေးရောက်ပွဲကမြန်မာလူမျိုးရေးကင်စခန်းတွေကိုဝင်ရောက်တိုက်ခိုက်တာကြောင့်စစ်တပ်အနေနဲ့နေပြည်တော်ရှင်းလင်းရမှာရိုဟင်ဂျာများစုဖြစ်တဲ့ဒုက္ခသည်9သိန်းနီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်းချောင်သွားပါတယ်အခုချိန်မှတကယ်လိုအပ်တာဟာရခိုင်ပြည်နယ်ရင်းကအကြမ်းဖက်မှုတွေကိုရပ်ဆိုင်းအောင်လုပ်ဖို့အကြမ်းဖက်မှုကျူးလွန်သူတွေကိုအရေးယူဖို့နဲ့ဒုက္ခသည်တွေဘေးကင်းစွာပြန်နိုင်တဲ့အခြေအနေဖန်တီးဖို့ဖြစ်တယ်လို့ကိုဗီကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်တုန်းကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာမြန်မာစစ်တပ်ကလာရောက်တပ်ဆွဲခဲ့တာနဲ့ပတ်သက်ပြီးတော့လဲကုလသမဂ္ဂအနေနဲ့ဆိုရင်ကြောင့်ပြောပါတယ်။မြန်မာဆွေရဘက်ကတော့နယ်စပ်လုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရဘူးတဲ့အတွက်အာဆာအကြမ်းဖက်သမားတွေရဲ့အနေရကိုကာကွယ်တဲ့အနေနဲ့နယ်စပ်လုံခြုံရေးတပ်အင်အားပို့တိုးမြှင့်ချထားတာလို့မြန်မာအစိုးရပြောခွင့်ရကပြောပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအင်္ဂလိပ်လက်ထက်ထဲကတုံးလာခဲ့တဲ့လျှို့ဝှက်ဥပဒေနဲ့မကြာခင်ကဖန်ခံထားတဲ့သတင်းတော်ကိုဝါလုံးနဲ့ကိုချော်စိုးဦးတို့ကိုဒီနေ့တရားရုံးထပ်ထုတ်ခဲ့ပါတယ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချုပ်ဖောက်မှုနဲ့ဆွဆွဲခံထားရတဲ့ဒီ writers သတင်းတော်နှုတ်ဦးကိုထွက်တန်ချမချဆုံးဖြတ်ဖို့ဆက်ကြားနာနေတဲ့အခွန်ရုံးကိုရန်ကုန်မှာဒီနေ့ဆက်လို့ရမှာနောက်ထပ်အသည့်တက်သေးတွေထွက်ဆိုဖို့ရှိနေပါတယ်တကယ်တော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမွတ်စလင်10ဦးကိုဗုဒ္ဓဘာသာဝင်ရခိုင်ရွာသားတွေနဲ့စစ်သားတွေကဓားနဲ့ခုတ်ဒါမှမဟုတ်တနက်နဲ့ပြစ်ပြီးအစုလိုက်ကြုံလိုက်မြေမြုပ်ခဲ့တဲ့အပေါ် Rider သတင်းဌာနအတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကသတင်းလိုက်စုံစမ်းပေးနေစဉ်ခုလိုဆက်ဆွဲဖန်ခံခဲ့ရတာပါသူတို့လိုက်ခဲ့တဲ့ဒီအစုလိုက်ကြုံလိုက်တပ်ဖြတ်မှုနဲ့ပတ်သက်တဲ့သတင်းကိုတော့ပြည့်ရတဲ့ February 10ရက်နေ့မှာ Rider သတင်းဌာနကသတင်းထုတ်ပြန်နိုင်ခဲ့ပြီးအဲ့ဒီအချိန်နောက်ပိုင်းမှာတော့ဒီသတင်းတောက်နှုတ်ကိုပြန်လွှတ်ပေးဖို့တောင်းဆိုမှုတွေပိုများလာနေခဲ့ပါတယ်ခင်ဗျာ
ဒီနေ့လင်္ကာနိုင်ငံကမွတ်စလင်လူနည်းစုအပေါ်ဗုဒ္ဓဘာသာဝင်တွေကတိုက်ခိုက်ပြီးဘာသာရေးအတိကျုံတွေဖြစ်ခဲ့တာကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ဒီလင်္ကာနိုင်ငံကန်ဒီခရိုင်အတွင်းမှာရှိတဲ့ဗလီတော်တော်များများနဲ့မွတ်စလင်ပိုင်စီးပွားရေးလုပ်ငန်းတွေဈေးဆိုင်တွေကိုဆင်ဟလီလူအုပ်စုကဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်တမရမိုင်းထရီပါလာစီရီပါလာကဒီမနေ့အင်္ဂါနေ့မှာအရေးပေါ်အမိန့်ထုတ်ပြန်ခဲ့တာပါ။မိလောင်ထားတဲ့မွတ်စလင်ပိုင်ဈေးဆိုင်တွေတစ်ခုကိုမိသက်သမားတွေရှင်းလင်းရမှာပိတ်မိနေတဲ့မွတ်စလင်လူငယ်တအူးရဲ့အလောင်းကိုတွေ့ခဲ့ရပါတယ်။တီးကြလွတ်လပ်ရေးတောင်းဆိုကြတဲ့လူနည်းစုတမီးကြားတဲ့ဘုံတို့ကိုအစိုးရဘက်ကနှိမ်နင်းခဲ့လို့36နှစ်ကြာပြည်ရင်းစစ်ကြီးအဆုံးသတ်သွားခဲ့တဲ့လွန်ခဲ့တဲ့10နှစ်လောက်ကစားပြီးတရီလင်္ကာနိုင်ငံမှာဘာသာရေးအရသဘောထားခွဲရမှုတွေနည်းနည်းရှမ်းရှမ်းရှိနေကြတာပါခင်ဗျာ
။ကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူတာရက်စ်ကစီးရီးယားနိုင်ငံမှာအဖြစ်ခတ်ရဆဲဖို့တက်ဆိုင်အဖွဲ့အစည်းအားလုံးကိုတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့3နှစ်ပတ်လောက်တုန်းကကုလလုံခြုံရေးကောင်စီအနေနဲ့ရက်30ကြာပြည့်ခတ်ရထားတဲ့ဘုံပန်ချာခဲ့ပေမဲ့လိုက်နာမှုမရှိတာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးဒီနေ့ထပ်မံတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။ခုနှစ်နှစ်ကြာစစ်ပွဲကြောင့်စီးရီးယားမှာလူတွေတန်းတဲ့ထိဒုက္ခရောက်နေပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီပေးသူတွေအနေနဲ့အစားအသောက်နဲ့ဆေးဝါးပစ္စည်းတွေကိုထောက်ပံ့ပေးနိုင်အောင်ပြည့်ရထားဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဆုံးဖြတ်ချက်ချမှတ်ခဲ့တာပါ။ဒီကုလအစည်းအဝေးမှာ Syria Arab လာချမ်းဒီအဖွဲ့နဲ့ Nanga Chichin if we're Tanila Niga, Kuni Pi Pisili, Pusambu, Chuzake, Bimele, a Shikura de Dama, Taipuri, Septuani Raja, Tapuani Pisili, Pusambinajim, Shikabu. See what you see, Tapuan people, the Sangani Arago, Sivia Suga, Hanta Jongule, Kuni Puriga, Tioba, Sivia, and up and you got the water to Tari time. Manasan Tatarinema, Shikura, Pinaga, Tuma, Titago, Tapuan Pisili, Pusan, Yeji Jangura. Atuemu Guteraska Talantri Bay, Jota Tabare, the Bonigo, Tencho Tare, Shekuda Didago, Russia, Jota Nokan, Pira, Syria, Sualulare Tapuriga, Tele, Teu Nambu, Josani, Apsipi, Tapuria, Dita, Tomo Bongo, Tencho Tan and Bilu, Syria, Lukun, Lila Saji, Pagasuara.
Japan and Thomas Sunga, Chushu Chumboni Tanduria, Tigni Budunima, Tudiani Pier, Milan Pony, Apo, Titagani, Nika Sanji, Nizavare. Shimodake, Midongani Twalare, and Ninaga Migulungi in Piamoniha, Krishima, Muti Yolare, Mugani Nakonzi, Tabido Nitai Niarelu, Japan Moli with that Tanaga Piovare. Direct from
Washington, the voice of America. The Away. Go on, Nico, women who are the Nico Gina Piget Saraba, Akusa Biro, Trin Samarico, Tinset Pidomame. A good year, so not Ning Susie Pinci, Uri Jango, a deep pillar at the Dingo, Dinset Pizamari. A name Boaway, Pinci, Mui, Jang, Gangan Mui, Joniare, Ningians are Sue Jane, Ningians are Sita, Tele Jinsaya, Urigo, Pinsine, Uri Jango, a mutal dog at Dignima, Dibila Bari. Gangan the Regaro, a coup Pinci, Boat, Dinare, Uri Jaha, Anna Manuka, Usama do Durigo, a little go pinna ye, you low yard nine more. Democracy Sana Makani Bulo Pioni Javari. Diurigo Gangwa to Ridema, Leshi Anaya, NLD Party Winnele Bawamari. Di Jumpies and Gura, Vuim Mawai didn't out Mabika Gatrin Bibu Tawari.
Nesu Silo Luthi Miare, Dinayans or Sue Queen, Sitan Lele Quingo, Pinsine Uri Jango, Muta Lutoma, Melangayanian is Sabi, a cheat in Sunu Gabino, Digging Maro Lutoma, make her some chubby a deep to light up to Bari. Nayaja Sunu Gerama, Leshi Anaya Party and Ediga. Party wing relay, bowing gunka kerari shigebi, dita ye jie uberiri, pinsin pia tambo lo ane jema, uza pe lo sang tene uberirigo ye che lo sang javo, sakai tante daddy amuta lojo guzele uye toka piosu like bari.
Dita ye jie uberiri pia tambo lude, di democracy ne patete uberi nyuma, genero democracy bong jiao, kaza tam yuri, melo se jemo. Democracy no young young lonely that do they go, General Tansi in it, General Kuranga, Democracy no young young lonely Zibu, Yikiware. Hello, General Tier Loamaga, Natasha Pasibon Ki, Democracy Tocha Yiri, Democracy Chiganibu, only Kanga on Lo Yedigu, Somers in there, Lieutenant Nine.
The Uri Jango, a mutan lutoye, Tawanini, a Yoshi, Niba, Gangwa Kevi, me, Taukan Duga, Tayajo, Shiniramu, Uriha, a deep chikerawa. Uri Jan Sadden, Dentune, a Tinga Salo, Democracy San Only, Ganyi Jim Shibu Sobi, Lu Queen Ye, a Puesi, Didiga, Gangwa Kejadru, Uri Jango, Sadden, Sunir and Nimale, Democracy Ne Lu Queen Ye, a Puesi, a Didiga, Gozeleri, Tatua Lu Sha Duriha, Yango Muma. Sitan Lele be Gangwasana Jagetabare. A cool amuta lodoga at the Dulite Urija ya, Nayans was Suida. Sitan Lele Dari Lotu Diga. Bulo met a season at Daisy. Kaman Lu Yeti. Kaman Gonja Zene Gonja Kame Bogu. Where Siri and Name Lisa a Pesongo at the Beyama Pipare Urijama. Ure Boma the cook Tato Dabi. Sana Piabu Dwisong Chayambi. ไต่ต้นดาမျိုးလောက်သူရှိခဲ့တယ်ဆိုရင်အဲ့ဒီလူကိုထောင်နဲ့ချနိုင်မဲ့ဥပဒေတစ်ခုထပ်တိုးထားတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးရမှာတမတော်သားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးတင်လင်းဦးကတော့ရတ္တူတုံနဲ့မြန်မြန်ဆွေးနွေးတာကြောင့်မတင့်တော်တဲ့ဥပဒေနဲ့မညီတဲ့ဥပဒေတစ်ခုဖြစ်တယ်ဆိုပြီးထောက်ပြပြောဆိုခဲ့သလိုဒီဥပဒေကျမ်းဟာနိုင်ငံသားအခွင့်အ
ထိုင်တင်လျောက်ပန့်တဲ့ထောက်ပံ့ခြင်းများလဲပြုလုပ်ကြမိတာဖြစ်ပါတယ်။ညဉ့်ညံစွာလှုပ်တော်သူများကိုမိသူမဆိုးနိုင်ငံတော်လုံခြုံရေးယက်ပြားစီရန်အားပေးကူညီသူများဖြာရောက်သူများဖြင့်တမတ်ရဲရွေပြတ်ထမ်းကြဟာတရားမျှတမှုမရှိကြောင်းသုံးသပ်ပြုရှိရပါတယ်။ပြည်သူတို့ရဲ့ရပိုင်ခွင့်ကိုရေးတူအကန့်အသတ်လှုပ်တာဟာမိသည့်ညီနေမှာဖြစ်တဲ့မှာဘူး။ဒီလိုပြင်ဆင်ပြီးတဲ့ဥပဒေကြမ်းကို ပြည်သူ့လွှတ်တော်ကိုပေးဖို့အုံမှာဖြစ်ပြီးပြည်သူ့လွှတ်တော်နဲ့သဘောထားကွဲလွဲခဲ့ရင်တော့
ပြည်တော်စုလွှတ်တော်မှာဆက်လက်ဆွေးနွေးရမှာဖြစ်ပါတယ်ဒီဥပဒေကြောင့်ဒီမိုကရေစီစနစ်ကိုထိခိုက်နိုင်တယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာမြို့မြို့တင်းကတော့ထောက်ပြပြောဆိုသွားခဲ့ပါတယ်ဟုတ်ရဲ့ဒါပါဥဆောင်ပါတီရဲ့နိုင်ငံရေးပုံရိပ်ကိုကြာဆင်းစေတဲ့ပိုးပါတီရဲ့နိုင်ငံရေးချက်တီချက်လည်းပဲဒီမှာဆန့်ကျင်နေပေါ့နော်တောင်ဆန်းစစ်တဲ့ ုံးနေတယ်ပေါ့နော
်ဒီဥပဒေကြမ်းကိုအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒေါက်တာမြညာနာဆိုကဖေဖော်ဝါရီ19ရက်အမျိုးသားလွတ်တော်အစည်းအဝေးမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရဲရွာအေဂျင်တာယာရေးအတွက်ဆိုတဲ့ခေါင်းစဉ်နဲ့ပြင်ဆင်ဖို့အစိုးတင်သွင်းခဲ့တာဖြစ်ပါတယ်ဒီဥပဒေဟာအရင်သမ္မတဟောင်းဦးသိန်းစိန်လက်ထက်2011ခုနှစ်တုန်းကရေးဆွဲခဲ့တာဖြစ်ပြီးလူ့အခွင့်အရေးစံချိန်စံညွှန်းတွေနဲ့မကိုက်တာကြောင့်အဲ့ဒီတုန်းကလေးကဝေဖန်မှုတွေရှိခဲ့ပါတယ်ဒါကို NLD အစိုးရလက်ထက်2016အောက်တိုဘာမှာပြန်လည်ပြင်ဆင်ရေးဆွဲခဲ့ပြီးတည်ဆဲဥပဒေအနေနဲ့ကျင့်သုံးနေတာနှစ်နှစ်မပြည့်ခင်ဒုတိယအကြိမ်တော့ပြန်လည်ပြင်ဆင်ဖို့တင်ပြလာခဲ့တာဖြစ်ပါတယ်ရှင
်မမေကသတင်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့အစိုးရတက်မတော်တဲ့ KNU ကြားဆက်လက်ဖြစ်ပေါ်နေတဲ့တိုက်ပွဲနောက်ဆုံးအခြေအနေကိုတင်ဆက်ပေးစီမှာရယ်ကင်းပြည်နယ်ဖားပုံခရိုင်အတွင်းမှာအစိုးရတပ်မတော်နဲ့ကရင်အမျိုးသားစီယုံ KNU တို့ကြားမှာဒီနေ့ထိတိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေစေဖြစ်ပြီးတော့သုံးရက်အတွင်းမှာအနည်းဆုံး9ချိန်ဖြစ်ပွားခဲ့တာပါဒီလိုတိုက်ပွဲဖြစ်ပွားတာကြောင့်ကျေးရွာရှိရာကဒေသခံပြည်သူတွေဟာတောတောင်တွေရှိရာကိုထွက်ပြေးနေရတဲ့အကြောင်း KNU ရဲ့ဖားပုံခရိုင်တွင်းမှုကပြောပါတယ်ဒီအကြောင်းပြည်စုံကတော့ဖြူရီမြန်မာပိုင်းသတင်းတော်ကိုမှုစော်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့အစိုးရတပ်မတော်နဲ့ကရင်မျိုးသားစီယုံ KNU ကြားဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီလ9ရက်နေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့အထိလည်းဆက်လက်ဖြစ်ပွားနေစေရှိပါတယ်ဒီလိုတိုက်ပွဲတွေစတင်ခဲ့တဲ့3ရက်အတွင်းမှာအနည်းဆုံးတိုက်ပွဲ9ချိန်ဖြစ်ပွားခဲ့တယ်လို့ KNU ရဲ့ဖားပုံခရိုင်အတွင်းမှုစောရော်ဘင်ကပြောပါတယ
်ဒီ9ရက်နေ့စပြီးတော့ကြောက်ကြားပုံစံမျိုးပေါ့နော်အဲ့ဒါဖြစ်တာပေါ့နော်အဲ့ဒါ9ရက်နေ့မှာ4ချိန်ဖြစ်တယ်6ရက်နေ့မှာ1ချိန်အခုဒီနေ့ဆိုလို့ရှိရင်တကြိမ်ထပ်ဖြစ်ပြီးပြောလို့ရှိရင်ရက်တိုင်းဖြစ်တဲ့ပုံစံမျိုးဖြစ်တာပေါ့နော်ဒါပေမဲ့9ရက်နေ့မှာနည်းနည်းအကျဉ်းရတာပေါ့နော်ဟိုအကြီးအကြီးကြီးမားတဲ့တပ်ပွဲတော့မဟုတ်ဘူးဥစားရေးဆိုင်ပြစ်ခတ်မှုတွေဖြစ်တာဒီဗမာစစ်တပ်ဖက်ကဟိုအခုဝင်လာတဲ့နေမြေဧရိယာတရားဒီ2017 NC မှာဒီနေမြေဟိုအပြာလာဥစားဒီကတ်တဲ့နေရာလေးမှာကျော်လွန်ပြီးတော့မှဝင်လာတဲ့အပေါ်မှာဖြစ်ပြမှုကဖြစ်လာတယ်လေ
အစိုးရတပ်မတော်ဘက်ကကျော်လွန်ဝင်ရောက်လာတဲ့နေမြေမှာစစ်စင်ရေးအတွက်ကားလမ်းဖောက်ဖို့ပြင်ဆင်နေကြောင်းလည်းပြောပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသရင်းရှိရွာရှိရွာလောက်ကဒေသခံတွေဟာထွက်ပြေးတင်းလျှောက်နေရကြောင်းလည်းစောရော်ဘင်ကပြောပါတယ
်။ဟိုလုံးဝဟိုနေလို့မရဘူးထွက်ပြေးရတဲ့ရွာအုပ်စုကရှိအုပ်စုဝန်းကျင်လောက်ရှိတယ်ရှိအုပ်စုရှိရွာလောက်ရှိတယ်ပေါ့နော်။လူအဲ့ဒီရွာတွေရဲ့တင်းရင်းနဲ့ကြည့်မယ်ဆိုလို့ရှိတော့ဟိုဒါ1000ဝန်းကျင်မှာရှိတယ်ဒါပေမဲ့ပြေးတာကတော့ဘယ်လောက်လဲဆိုတော့အတိအကျတော့သိရလေးပေါ့နော်။အပြေးလာတော့တော့မပဲလိုက်ပြီးတော့ပုံနေတဲ့အခြေအနေမျိုးပေါ့နော်အဲ့လိုမျိုးဒီလားသားတွေကတော့စိုးရင်လည်းတောက်တယ်သူတို့အလုပ်တွေအပြည့်ကောင်းတယ်တနေ့လုံမှတနေ့စားစားတယ်ဆိုတော့အလုပ်မျိုးစားအဲ့လိုရှိတော့မှတောင်းရန်ခုတ်တာလဲလောက်တာအခုအလုပ်ကအချက်ခါရပေါ့နော်အဲ့ဒါတနေ့လုံးလုံးတော့စားဖို့ဟာလေးတွေကတော့ဆက်ကဆူချိုးတွေဖြစ်လာလိမ့်မယ်စစ်တပ်ကတော့မဆုတ်ဘူးဆိုရင်ပေါ့နော
်သုံးရတာတိုက်ပွဲတွေအတွင်းမှာ KNU ဘက်ကအကြဆုံးမရှိသလိုရွာသားတွေထိခိုက်သေးဆုံးတာလည်းမရှိကြောင်းပြောပါတယ်။ဒီတိုက်ပွဲကြောင့်ငင်းကြဲရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်ကြောင်းလည်းစောရော်ဘင်ကအခုလိုသုံးသပ်ပါတယ
်။လုံးဝကိုထိခိုက်သွားတယ်။အဲ့ဒီပုံမှာလုံးဝထိခိုက်သွားတယ်။ကျွန်တော်တို့အထက်ကောင်းတော်လည်းအများကြီးစကားပြောဖို့တော့လိုမယ်။ဒါဆိုတော့ဒီဟိုအစကတည်းကဒီတနင်္ဂနွေလောထိခိုက်ရစဲရေးဆိုတော့လည်းပဲတနင်္ဂနွေလောအတိုင်းတာကိုမဆောင်နိုင်ခဲ့ဘူး။အခုကလည်းဒီထိုးတီချထိုးထားတဲ့ဟိုဒီကျွန်တော်တို့တိုင်းသားဒီလိုမှအဲ့လိုဖြစ်တယ်ဆိုလို့ရှိရင်တော့အခက်အခဲများကြီးဖြစ်ဆက်ဒီငင်းကြနိုင်ဖို့အတွက်ကဟိုဒါကယုံကြည်မှုကိုလုံးဝဟိုဒါထိခိုက်တယ်ပေါ့နော်ဒါဟိုအများကြီးဆင်းရဲကြဖို့ပြောမယ
် KNU နဲ့တိုက်ပွဲဖြစ်ပေါ်တာနဲ့ပတ်သက်လို့တမ်ရော့ဘက်ကပြောရေးဆိုခွင့်ရှိသူကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြည်တော်စုအဆင့်တိုက်ခတ်တိုက်ခတ်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ကအတွင်းရေးမှူးချုပ်ဒေါက်တာရွှေခါးကတော့တမ်ရော့နဲ့ KNU ကြားမှာညှိနှိုင်းတာတွေဆောင်ရွက်နေပြီဖြစ်ကြောင်းအခုလိုပြောပါတယ်
ကျွန်တော်တို့ဒီတော့တိုင်ချာတော့မရောက်သေးဘူး။ဒါပေမဲ့ကျွန်တော်တရင်ကြတာတော့အချင်းချင်းညှိနှိုင်းနေကြတယ်ဆိုပြီးတော့တရင်တော့ကြတာပေါ့နော်။သူတို့ဟိုတက်မှုတွေနဲ့ဒီကာဆာဆာတွေနဲ့ညှိနှိုင်းနေတယ်ပေါ့နော်။
တင်းအမျိုးသားစည်းရုံး KNU ဟာ2012ခုနှစ်မှာပြည်내အဆင့်ပြည်ထောင်စုအဆင့်အပြစ်ခတ်ရစေးရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်မှာတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။ဒီလိုလက်မှတ်ရေးထိုးပြီးနောက်ပိုင်းမှာလည်းဖာပွန်ခရိုင်အတွင်းမှာတိုက်ပွဲငယ်တွေဖြစ်ပွားတာရှိခဲ့ဘူးပါတဲ့။
ကမ္ဘာ့သတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ်မှာလက်မှတ်ရေးထိုးရေးအတွက် KNPP နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ညှိနှိုင်းဆွေးနွေးတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူညီမှု NCA စာချုပ်လက်မှတ်ရေးထိုးနိုင်ရေးအတွက် KNY အမျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့ဒီကနေ့မှာအလို့သဘောတွေးဆညှိနှိုင်းခဲ့ကြပါတယ်။KNPP နေတဲ့ NC လမ်းကြောင်းအတိုင်းသွားလို့ရဆန္ဒရှိရာကြောင့်အဲ့ဒီပေါ်မှာဘလို့ဆက်သွားနိုင်မလဲဆိုတာကိုဆွေးနွေးခဲ့ကြတဲ့အကြောင်း KNPP ကပြောရေးဆိုခွင့်ရှိသူနင်းနယ်ဘလို့က VOA ကိုပြောပါရယ်ဒီအကြောင်း VOA မှာလည်းဒီနေ့တော့ကိုကောင်းဆိုင်ဟင်းကသတင်းပေးပို့ထားပါရယ
်ရန်ကုန်မြို့အမျိုးသားပြည်လဲတင်းမြင့်ရေးနဲ့ငြိမ်းချမ်းရေးဘူဟုဌာန NRPC ရုံးမှာဒီကနေ့ကျင်းပခဲ့တဲ့ဆွေးနွေးပွဲဟာ KNPP KNY အမျိုးသားတိုးတက်ရေးပါတီအနေနဲ့ NCA တနိုင်ငံလုံးအပြစ်ခတ်ရစရေးလမ်းကြောင်းပေါ်မှာဘလို့ပူပေါင်းပါဝင်နိုင်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြတာဖြစ်ကြောင်း KNPP ရဲ့ပြောရေးဆိုခွင့်ရှိသူနဲနဲ့ဘလို့က VOA ကိုပြောပါရယ
်အဓိကတော့ဒီ KNPP နဲ့အစိုးရကြားမှာဟိုချုပ်ဆိုခဲ့တဲ့ဒီ bilateral agreements ဒီပေါ်မှာ known as the body in charge ကိုဆက်လက်ဘလို့ accounting ဖော်နိုင်မလဲဆိုတော့အကြောင်းအရာတွေကိုကျွန်တော်တို့အဓိကဟိုဆွေးနွေးဖြစ်ခဲ့ပြီးတော့ဟို KNPP အနေနဲ့ဟိုဒီ NC လမ်းမကြီးထူပြီးရအောင်နော်ငင်းချိုင်ရဲ့ accounting ဖော်မှုလုပ်ငန်းစဉ်တွေမှာလည်းဒီတော့ဘလို့ပါဝင်နိုင်မလဲဆိုတော့ကိစ္စနဲ့ပတ်သက်ပြီးတော့ဒီ UNSCS ဆိုပြီးကရှိချက်တွေကဘောနော်စီနီးစရာလိုတဲ့ဟိုအကြောင်းအရာနိုင်ငံရေးသူစုစီလမှုကိစ္စတို့တပ်ဖွဲ့ဆိုင်ကိစ္စတို့လည်းကျွန်တော်တို့ဖိတ်ကနေတင်ပြဆွေးနွေးဖြစ်ခဲ့တယ
်ဒီကနေ့နှစ်ဖက်အပြန်အလှန်ဆွေးနွေးမှုဟာအလို့သဘောတွေ့ဆုံဆွေးနွေးမှုဖြစ်ပြီးတရားဝင်ဆွေးနွေးမှုကိုတော့ကြားပြည်နယ်ရိုက်ကော်မြို့မှာကျင်းပနိုင်ရေးအတွက်ဆက်လက်ညှိနှိုင်းသွားဖို့ရှိတယ်လို့လည်းနည်းနည်းဘလို့ကပြောပါရယ
်ဒီ KNPP နဲ့အစိုးရတို့အကြားမှာတရားဝင်တည်ဆုံဆွေးနွေးမှုတစ်ခုပေါ့နော်လိုက်ကောမြို့မှာကျွန်တော်တို့လုပ်ဖို့အတွက်အဲဆွေးနွေးဖြစ်ခဲ့တယ်ရဲ့အတိအကျတော့သိနိုင်သေးဘူးအဲ့ဒီအပေါ်မှာသဘောတူညီချက်ရတယ်လို့လည်းပြောလို့မရသေးဘူးဒါပေမဲ့အဲ့ဒီအဲ့လိုဖြစ်နိုင်ဖို့တဲ့ပေါ့နော်အချင်းချင်းတစ်ခုဖြစ်လာနိုင်ဖို့အတွက်နှစ်ဖက်စလုံးကဆက်ပြီးတော့ညှိနှိုင်းတော့ဖို့တော့ရှိတယ
်အစိုးရနဲ့ KNPP ပြည်နယ်အဆင့်အပြည့်ခဲရစရေးသဘောတူစာချုပ်ချုပ်ဆိုခဲ့တဲ့6နှစ်ပြည့်နေ့မှာပြုလုပ်တဲ့ဒီတွေ့ဆုံဆွေးနွေးမှုဟာ2016နောက်ပိုင်း KNPP နဲ့ PC အကြားပထမဆုံးအကြိမ်တွေ့ဆုံခြင်းဖြစ်ပါတယ်ဒီကနေ့ဆွေးနွေးမှုနဲ့ပတ်သက်လို့အစိုးရဘက်ကသဘောထားကိုသိရှိနိုင်ဖို့ဆက်တွယ်မေးမြန်းရမှာတော့အစိုးရရဲ့သဘောထားကိုထုတ်ပြန်နိုင်ရတဲ့အတွက်ဆွေးနွေးညီနိုင်စေဖြစ်ကြောင်းပြန်လည်ဖြေကြခဲ့ပါတယ်ဒီကနေ့ဆွေးနွေးပွဲကိုငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကဦးဆောင်ပြီးငြိမ်းချမ်းရေးကော်မရှင်ကတာဝန်ရှိသူတွေတက်ရောက်ခဲ့ကြသလို KNPP ဘက်ကဒုဥက္ကဋ္ဌခုဦးရဲ့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ကိုကောင်းဆိုင်တင်ပေးပို့ထားဖြစ်ပါတယ်ခုတစ်ခါမှာတော့အမေရိကန်ဆိုင်ရာနိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးစမှာတယ်မြောက်ကိုရီးယားနိုင်ငံကိုသူတို့ရဲ့နျူကလ িয়ার လက်နက်တွေဖျက်သိမ်းမှုကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုနဲ့စတင်ဆွေးနွေးဖို့ကမ်းလှမ်းလိုက်တာနဲ့ပတ်သက်ပြီးအမေရိကန်အာဏာပိုင်တွေကတင်ပြရှိနေကြပါတယ်မြောက်ကိုရီးယားနိုင်ငံဟာအရင်ကလည်းဒီလိုမျိုးကတိတွေပေးခဲ့ပြီးတော့ပေးခဲ့တဲ့အကြောင်းဖီဝီသတင်းတောက်ဘီလ်ကတ်လိုသတင်းပေးပို့ထားတာကိုကိုရီးယားနိုင်ငံကပြောပြပေးပါလိမ့်မယ်
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားတာဝန်ရှိသူတွေကြားပထမဆုံးအကြိမ်တွေ့ဆုံမှုကတန်တမာရေးရအတားဆီးဖြစ်နေတာကိုကြော်လွှားနိုင်တဲ့အခြေအနေကိုဥတည်နေပုံရပါတယ်။ချွန်အီယောင်ဟာတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးဖြစ်ပါတယ်
။ဒေဝါကကြီးစိုးတဲ့နော
် The North expressed its willingness
မြောက်ကိုရီးယားဘက်ကလက်နက်ဖြတ်သိမ်းရင်းနဲ့အမေရိကန်မြောက်ကိုရီးယားဆက်ဆံရေးပြန်လည်တည်ဆောက်ဖို့ကိစ္စတွေကိုဆွေးနွေးဖို့အတွက်အမေရိကန်နဲ့ယင်းနှီးပွန်လင်းစွာပြောကြင်တဲ့ဆန္ဒရှိတဲ့အကြောင်းမြောက်ကိုရီးယားဘက်ကဖော်ပြပါတယ်။
ဒါပြင်မြောက်ကိုရီးယားကသူတို့အနေနဲ့နျူကလ িয়ার လက်နက်ကိုဆွန့်လွတ်ဖို့စဉ်းစားနေပြီးအပြန်အလှန်အဖြစ်အမေရိကန်အစိုးရစီကလုံခြုံရေးအာဏာခံချက်လိုချင်နေတယ်လို့ဆိုပါတယ်။ဒါပေမဲ့ဝါရှင်တန်ဘက်မှာတော့အမေရိကန်အာဏာပိုင်တွေကဒီပေါ်မှာတန်တရားရှိနေကြပါတယ်။အမေရိကန်မျိုးသားထောက်လှမ်းရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဒန်ကော့စ်ကတော့
Maybe this is a breakthrough.
ဒါကတည်တာတဲ့အပြောင်းအလဲတစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့ကျွန်တော်ကတော့တန်တရားရှိပါတယ်။ကြည့်တာပေါ့။
ဒါပြင်အမေရိကန်တောင်းလိုင်းအေဂျင်စီကဒုတိယဗိုလ်ချုပ်ကြီးရောဘတ်အက်ရှလီကလည်းနောက်ထပ်ဒုံးကြီးပြစ်လွတ်တာတွေတရားပေါက်ဖြစ်လာမှာဖြစ်သလိုနောက်ထပ်နျူကလ িয়ার ဆန်းသတ်မှုတွေလည်းဖြစ်လာနိုင်တယ်လို့ပြောပါတယ်။လွန်ခဲ့တဲ့နှစ်တည်းအတွင်းမြောက်ကိုရီးယားဟာသူတို့ရဲ့နျူကလ িয়ার လက်နက်တွေကိုဖျက်သိမ်းပြီးအပြန်အလှန်အနေနဲ့အနောက်နိုင်ငံတွေစီကနေအကူအညီတွေနဲ့အခြားအာမခံချက်တွေပေးဖို့ကတိပေးခဲ့ပါတယ်။ ဒါပေမဲ့အချိန်တိုင်းမှာဒီကြိုးပမ်းချက်တွေမအောင်မြင်ဖြစ်ခဲ့ပြီးမြောက်ကိုရီးယားကလည်းသူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုဆက်လက်အကောင်အထည်ဖော်ခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့အခုနောက်ဆုံးကမ်းလှမ်းချက်ကတကယ်ဟုတ်မဟုတ်ဆိုတာမေးခွန်းထုတ်စရာဖြစ်တယ်လို့ဝေလ်စ်နိုင်ငံကလေးလာရေးဌာနကအာရှရေးရာညွှန်ကြားရေးမှူးအေဘရာဟမ်ဒန်မတ်ကပြောပါတယ
်။ But we don't actually know what North Korea's demands may be.The statement that came out of South Korea.
မြောက်ကိုရီးယားဘက်ကတောင်းဆိုမှုကဘာဆိုတာကိုကျွန်တော်တို့မသိပါဘူး။တောင်ကိုရီးယားနိုင်ငံကထွက်လာတဲ့ကြေညာချက်မှာမြောက်ကိုရီးယားဘက်ကဘာလိုချင်လဲဆိုတာသိပြီးတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့အနေအဆုံးအဆင့်အနေနဲ့တော့သူတို့ဘက်ကအဲ့ဒီလိုမျိုးဆွေးနွေးဖို့သဘောတူလာတဲ့ကိစ္စကတော့အရင်ကတွေးကြည့်ဖို့တော့မဖြစ်နိုင်ပါဘူး
။ဒါပေမဲ့အင်ဂျူတော်မှာတော့အင်္ဂါနေ့ကဒီကိစ္စနဲ့ပတ်သက်ပြီးဒေါ်နယ်ထရမ့်ကတတိထားပြီးတော့တုံ့ပြန်ခဲ့ပါတယ်။
We have come certainly a long way at least rhetorically.
ကျွန်တော်တို့မြောက်ကိုရီးယားနဲ့အပြန်အလှန်ဖြစ်နေကြတာကြားပါပြီ။ဒါကကဘာကြီးအတွက်ကောင်းသလိုမြောက်ကိုရီးယားအတွက်ရောကိုရီးယားကျွန်းဆွယ်တစ်ခုလုံးအတွက်ကောင်းပါတယ်။ဒါပေမဲ့ဘာဖြစ်မလဲဆိုတာကြည့်ကြတာပေါ့
။မြောက်ကိုရီးယားအနေနဲ့ဘယ်လန်းကိုပဲရွေးချယ်ရွေးချယ်အမေရိကန်ပြည်ထောင်စုကတော့တုံ့ပြန်သွားဖို့ဆင်နွှဲရှိတယ်လို့သမ္မတ Trump ကစောပိုင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ
။ Green Line တက်ဆက်ပြီးထားတာဖြစ်ပါတယ်။ဖီရီကနေဘုံလူနေညနေခင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သတ္တရှင်များရှင်မကြာခင်မှာတင်ဆက်ပေးမယ့် View American တက်ညဘက်9:00နာရီ10:00နာရီအထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုတွေကျမ်းမာရေးကဏ္ဍဦးကျော်စံတားရဲ့မြန်မာရေးတုံ့ပြန်ချက်ဖြင့်အပတ်စဉ်အားစားကဏ္ဍဆရာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်ရှင်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းရဲ့ဖေရူမီခွဲကူတော်ဆက်သူကိုလွန်ခဲ့တဲ့နှစ်ကမလေးရှားနိုင်ငံမှာအစိတ်နဲ့လုံခြံသက်ဖြစ်တာကြောင့်မြောက်ကိုရီးယားပေါ်စီးပွားရေးတင်ခတ်ပိတ်ဆို့မှုတည်ချမှတ်မယ်လို့အမေရိကန်ပြည်အောင်စုကပြောလိုက်ပါတယ်။ကင်ဂျွန်နမ်ကို2019ခုနှစ်ဖေဖော်ဝါရီ17ရက်နေ့ကကွာလာလမ်ပူလေဆိပ်မှာအာရုံကြောထိခိုက်စေတဲ့ VX အစိတ်နဲ့လုံခြံသက်ဖြစ်တာကြောင့်အခုလိုတင်ခတ်မှုတည်ချမှတ်မှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။ဓာတုလက်နက်အပေါ်တကဘာလုံးကစံကျင်လက်ခံထားတဲ့စံသတ်မှတ်ချက်တွေကိုဖောက်ပြက်ပြီးတော့မြောက်ကိုရီးယားဟာအစဉ်အချိန်မဲ့ပြုလုပ်ခဲ့တာကြောင့်ဒီလိုလေးရမျိုးကိုဆက်ပြီးတော့တင်းကြီးခံမှာမဟုတ်ကြောင်းဒီနိုင်ငံသားရေးဌာနပြောခွင့်ရဟေတန်နျူရကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစဉ်မြင့်ဆုံးစီးပွားရေးအကြံပေးနှုတ်ထွက်သွားပါရယ်နိုင်ငံသားကတင်သွင်းတဲ့တန်မဏိနဲ့အလူမီနီယံတွေအပေါ်ကွန်တိုးကောက်ခံဖို့သမ္မတထရမ့်အနေနဲ့ဆုံးဖြတ်ပြီးစီးပွားရေးအကြံပေးအရာရှိGary Cohn အနေနဲ့ဒီပေါ်အပြင်းထန်မလုပ်ဖို့တားရကနေအခုတော့နှုတ်ထွက်သွားပါပြီ။အင်ဂျီရောအရာရှိတွေကဒီ Cohn အခုလိုနှုတ်ထွက်မှုနောက်ကမှဘာပြဿနာမှမရှိဘူးလို့တော့ကောက်ကွယ်ပြောဆိုထားပါတယ်။ Sierra Leone နိုင်ငံကမဲဆန္ဒရှင်ပြည်သူတွေအနေနဲ့သမ္မတတွေကိုရွေးချယ်ဖို့မဲယုံတွေကိုဒီကနေ့သွားနေကြပါပြီ။2014ခုနှစ်တုန်းကအနောက်အာဖရိကနိုင်ငံမှာ Ebola virus ရောဂါကပ်တန်ကြောင့်စီးပွားပြတ်ခဲ့တာကနေပြန်ကောင်းလာဖို့မျှော်လင့်ချက်တွေနဲ့အခုလိုမဲသွားပေးနေတာပါဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေခွင့်ပြုချက်အတိုင်းသမ္မတတတနှစ်ချိန်ထမ်းဆောင်ခဲ့တဲ့လက်ရှိသမ္မတ Honest by Corona ကိုဆက်ခံဖို့သမ္မတလောင်း၁၆ဦးဒီရွေးကောက်ပွဲမှာပါဝင်ရှင်းပြနေကြပါတယ်မြန်မာနိုင်ငံမှာအင်္ဂလိပ်လက်ထက်ကတုံးလာခဲ့တဲ့လေဝဲဥပဒေနဲ့မကြာခင်ကဖန်ခံထားတဲ့သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီကနေ့တရားရုံးထပ်မံထုတ်ခဲ့ပါတယ်နိုင်ငံတော်လေဝဲချက်ဥပဒေချုပ်ပေါင်းမှုနဲ့ဆွဆွဲခံထားတဲ့ဒီရိုက်တာသတင်းတော်2ဦးကိုပြည်နယ်ချမချဆုံးပြတ်ဖို့ဆက်ကြားနာနေတဲ့ခုံရုံးကိုရန်ကုန်မြို့မှာဆက်လုပ်ရမှာနောက်ထပ်အသီးသက်သူတွေထွက်ဆိုဖို့ရှိနေပါတယ်
။သတင်းကြီးချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကို9:00နာရီစနေနေ့ထိ Line to Meter 24.25 နဲ့50 dB ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ဒါ့အပြင်ရုပ်မြင်သံကြားစီစဉ်တွေကိုလည်း9:00နာရီမှာ Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။နားဆင်သူတို့တော်တော်ရှင်ပေါင်းကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.